မြန်မာနိုင်ငံရဲ့ကြက်တဲ့အဖြစ်ရှာနိုင်ရေးဟာမလေးရှားနိုင်ငံရင်ဆိုင်နေရတဲ့ဒုက္ခတွေလက်ခံရေးတဒနာနဲ့ဓာတ်ရိုက်ဆက်နွယ်ပတ်သက်နေတယ်လို့မလေးရှားဝန်ကြီးချုပ်ကဒီကနေ့ပဲပြောပါတယ
်။ akan menambahkan lagi refugee ataupun pelarian Rohingya ke Malaysia.
မြန်မာနိုင်ငံရဲ့ကြက်တဲ့ကြောင့် Rohingya ဒုက္ခတွေမလေးရှားကိုပို့ပြီးရောက်လာနိုင်ပါတယ်။ Rohingya ဒုက္ခတွေ2,000ကျော်ကိုကျွန်တော်တို့ကခိုးလုံဝင့်ပေးထားတာပါ။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့တက်တနာကိုအဖြေရှာနိုင်မှသာမြန်မာနိုင်ငံကနေထွက်လာပြီးမလေးရှားကိုဝင်လာမဲ့ဒုက္ခတွေအစီအတွက်ကြော်နေသွားမှာဖြစ်ပါတယ်လို့မလေးရှားအင်ဒိုနီးရှားနှစ်နိုင်ငံနေဆက်ပြန်ဖွင့်မဲ့အကြောင်းဂျကာတာမြို့တော်မှာအင်ဒိုနီးရှားသမ္မတနဲ့ပူးတွဲကြေညာတဲ့အခမ်းအနားတွင်မလေးရှားဝန်ကြီးချုပ်အစ်မစ်ဆာဗီရောက်ခေါက်ကပြောသွားတာပါ COVID-19 ရောဂါကူးစက်မှုတွေရှိမှကိုဆိုရင်ပြီးနေဆက်ဖြတ်ကျော်တာတွေလာနေချီပိတ်ထားခဲ့ပေမဲ့ကာကွယ်ဆေးထိုးပြီးသားသူတွေကိုအခုအပြန်အလှန်လာရောက်ခွင့်ပေးဖို့မလေးရှားဝန်ကြီးချုပ်အစ်မစ်ဆာဗီရောက်ခေါက်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ဒီကနေ့ဂျကာတာမှာကြေညာတာပါအခုလာတွင်မလေးရှားဝန်ကြီးချုပ်ယာကော့ပ်တန်ဒစာချင်းဆိုပြီးပထမဆုံးတရားဝင်ကြီးစဉ်အဖြစ်အင်ဒိုနီးရှားကိုသွားတာလည်းဖြစ်ပါတယ်အင်ဒီဂျင်းနိုင်ငံအကြားနေဆက်တွေပြန်ဖွံ့ဖို့ကိစ္စဆွေးနွေးကြတဲ့အချိန်ထဲမှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့နိုင်ငံရေးပြဿနာတွေနဲ့ရိုဟင်ညာဒုက္ခတွေအရေးကိုပါခေါင်းဆောင်တို့ထပ်သွင်းပြောဆိုဆွေးနွေးတာပါမြန်မာနိုင်ငံမှာရိုဟင်ညာဆိုတဲ့နာမည်ကိုအတိအမှန်ပြုသလိုဒုက္ခတွေနေရပြန်ဖို့ရေးအစီအစဉ်တွေလည်းအကောင့်အထည်မဖော်နိုင်သေးတာကြောင့်ဒုက္ခတွေတက်တနာဟာဒေတာတွေနိုင်ငံတွေအတွက်ကောင်းခဲစရာကိစ္စတခုဖြစ်နေတာပါမနေ့ကကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးမှာလဲကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ကြီးကမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမှုရေးနဲ့နိုင်ငံရေးရဘေးဖယ်ထားတာကြောင့်ပေါ်လာတဲ့အကြက်တဲဟာဒေတာတွင်လူသားချင်းစာနာမှုနဲ့လူမျိုးရေးကိစ္စတွေပေါ်အကြီးအကျယ်ရိုက်ခတ်နေတဲ့အကြောင်းထောက်ပြပြောဆိုသွားပါတယ်